မြန်မာနိုင်ငံအနောက်ဖက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာစိတ်ကြွစီရောင်းဝယ်ဖောက်ကားသူ102ဦးကိုအစိုးရစီမှလာပြီးတော့ဖမ်းခံခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံကလိုဖမ်းမိရင်တက်ခံရနိုင်တဲ့မူရီစီစစ်စင်ရေးမျိုးလုံးမှကြောက်လို့တက်ဆိုင်ရနဲ့ဂျုံရှိနိုင်ပြီးတော့ဒီကနေ့လာပြီးတော့လက်နဲ့ချကြတာဖြစ်တယ်လို့အရာရှိတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကရာဘစိတ်ကြွဆေးသုံးဆွဲမှုတိုးလာပြီးတဲ့နောက်မှာအစိုးရကအခုလိုမျိုးမူရီစီနှိမ်နှင်းမှုစစ်စင်ရေးပြုလုပ်တာပါရာဘဖြစ်တဲ့မူရီယာစာ24ဦးနဲ့သူတို့ရဲ့နောက်လိုက်တွေပြည်ထရေးဝန်ကြီးစီမှာအခုလိုလက်နက်ချတဲ့အခမ်းအနားကိုတော့မြန်မာနိုင်ငံရဲ့နယ်စပ်မြို့ဖြစ်တဲ့ Tiknef မြို့မှာကျင်းပခဲ့ပြီးတော့ဒီမြို့ကလည်းမြန်မာနိုင်ငံကထုတ်တဲ့စိတ်ကြွစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်တဲ့ဝင်ပေါင်းမြို့လည်းဖြစ်ပါတယ်ဒီနေ့အခမ်းအနားမှာတော့အနည်းအောင်ရာဘဆေးလုံး3သိန်းခွဲနဲ့တနက်အလက်30ကိုအစိုးရစီမှာအပ်လိုက်ကြပါတယ်အခုလိုမျိုးလက်နဲ့ချလာသူတွေကိုပြစ်ဒဏ် short box စီရင်ပြီးတော့သူတို့ဘဝကိုသူများနည်းလူပြန်ပြီးရှင်တန်ရက်တည်နိုင်ဖို့အတက်နိုင်ဆုံးလုပ်ပေးသွားမှာဖြစ်တယ်လို့ရဲချုပ်မိုဟာမက်ဂျာဗက်ပတ်ဝါရီကပြောပါတယ်။ဒီမျိုးရဲ့ဖောက်ခါမှုဝင်ပေါက် Tiknef မြို့ဟာမြန်မာနိုင်ငံကပြေးလာတဲ့ရိုဟင်ဂျာတပ်တန်းလောက်ခုံလုံနေတဲ့ Cox's Bazar ခရိုင်မှာရှိပြီးတော့တချို့တွေကရိုဟင်ဂျာတွေကိုတုံးချပြီးတော့ရာဘစစ်ကြောစီတွေကိုမြန်မာနိုင်ငံကနေတည်ယူနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနစ်ကမေလမှာမိုးရဲ့မောင်ခိုနိုင်ငံမှုတွေဆလုပ်ကလေးကမူရီစီရောင်းဝယ်သူ300နီးပါးတိတ်ဆုံးခဲ့ရပြီဖြစ်တယ်လို့2000ကျွဲလောက်လဲဖန်ခံထားရပါတယ်ရှင်